ကွန်ဝေကယောဂါဂျုံနေရချိန်မှာပဲကွန်ထရောလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တာကြောင့်ယောဂါကူးစက်မဲ့အန္တရာယ်ကိုကာကွယ်နိုင်အောင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါကယောဂါကြောင့်အိမ်ပြင်မထွက်ရအမိထုတ်ထားပေမဲ့ကျန်းမာရေးတတ်မှတ်ချက်တွေနဲ့ကန့်ညီတဲ့ကုန်ကျန်းယူကုန်ချော်ပေလက်ခလက်စာလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်နိုင်ကြောင်းကျန်းမာရေးဝန်ကြီးဌာနကခွင့်ပြုလိုက်ပေမဲ့ယောဂါကူးစက်မှုတွေမဖြစ်အောင်ပြင်ဆင်ထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်တခြားဒေသတွေမှာပါကုန်ကျန်းယူကုန်ချော်ပေလက်ခလက်စာလုပ်ငန်း CMB ဝန်တန်းတွေအလုပ်သမားတွေလုပ်ငန်းခွင်ပြန်ဝင်ခွင့်ပြုလိုက်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကပဲကြေညာခဲ့တာပါဒါပေမဲ့လည်းကယောဂါကူးစက်မှုအန္တရာယ်ရှိနေဆဲဖြစ်တာကြောင့်လုပ်ငန်းခွင်မှာကျန်းမာရေးစစ်ဆေးနိုင်မဲ့ဆရာဝန်တွေထားရှိပြီးပုံမှန်စစ်ဆေးတည်တယ်လို့လည်းကျန်းနာကူးစက်ခန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဒီကံပေါ့နော်အဆရာဝန်ကကိုပိုင်ဆရာဝန်နေတဲ့ဒီအပိုင်းတွင်ကိုထားဖို့လိုအဲဝန်ထမ်းရောက်ရကြတဲ့ပြည်ုံတွေပေါ့နော်အဲ200 300လောက်ရှိနေဆိုရင်တော့အဲဒါဆရာဝန်တယောက်တော့ထားဖို့လိုမှာတပတ်နှစ်ရက်300လောက်ပေါ့နော်အဲဒီ200လောက်ပေါ့နော်ထားမယ်ဆိုရင်အဲဒီဆရာဝန်ကသာရှိမယ်ဆန္ဒလူသားရှိတာရှိမယ်ကိုဗစ်တန်ရလူသားဟုတ်ဟုတ်သုံးဖြတ်မယ်ပေါ့နော်သုံးဖြတ်ပြီးတော့ကဲဟုတ်တယ်ဆိုတာချက်ချင်းလိုအပ်တာလေးနေနေလုပ်လို့ရအောင်ပေါ့နော်
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားစီဘဟုကော်မတီကလည်းဒီလအထဲမှာပဲကျန်းမာရေးအစီတတ်မှတ်ချက်နဲ့ကိုက်ညီတဲ့ CMB ဆက်ရောအလုပ်ရုံတွေအသေးစားအလက်စားလုပ်ငန်းတွေကိုပြန်လည်လုပ်ကိုင်ခွင့်ပြုထားပါတယ်အလုတ္တမအချင်းချင်းရိုင်းပင်ကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတော်ခခကတော့လုပ်ငန်းတွေပြန်ဖွင့်ဖို့တာဝန်ရှိသူတွေဘက်ကပြင်ဆင်မှုတွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်
ဒီအစိုးရအဖွဲ့အနေနဲ့လည်းဒီလိုစိတ်ရုံလုပ်ရုံတွေပြေဖို့ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုအတက်ပြောနေပေါ့နော်ကြိုတင်စီမံပြီးတော့ကြိုတင်ဆောင်ရွက်တဲ့ဒီကြိုတင်ဆောင်ရွက်မှုအားနည်းတယ်ဒီအရောင်ဆိုင်ဆွေးအနေနဲ့ကအမှန်တကယ်ဆိုရင်ဒီအလုပ်ရုံတွေစိတ်ရုံလုပ်ရုံတွေပြေဖို့ကိစ္စနဲ့ပတ်သက်တယ်ဆိုရင်အာကြိုတင်ပြီးတော့မှဆွေးနွေးတိုင်ပင်ပြီးတော့မှပေါ့နော်အချိန်မီအချိန်နဲ့တည်ငြိမ်ပြီပေါ့နော်တိကျကြတာရဲ့အမိထုတ်ပြန်ချက်တွေကိုထုတ်ပြန်ပေးဖို့လိုပါတယ်ရှင့
်ကွန်ဝေကတ်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပြုလိုက်တဲ့အတွက်လူအများနဲ့လုပ်ကိုင်တဲ့လုပ်ငန်းခွင်တွေမှာကူးစက်မှုတွေကြုံရမှာကိုလည်းအလုပ်သမားရေလှုပ်ရှားသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေပါတယ်ကျန်းနာကူစေခန်တာဝန်ခံဒေါက်တာကျော်မင်းထွန်းကတော့လုပ်ငန်းခွင်မှာတော်လာလှုပ်ရှားမှုတွေကိုသတိထားဖို့လိုတယ်လို့ပြောပါတယ်
ကျော်ဆိုင်ရောအလုပ်ရုံကကျတော့ဒီကအခုပြန်လည်ပြည်ပြီပေါ့နော်ပြန်ပြည်ပြီဆိုတော့အခုကအထူးသဖြင့်ဒီကဖြန်းလာမှုမရှိအောင်ဒီကကြိုးစားရမယ်အဲမှာတယောက်ကဖြန်းရင်အမဆိုင်ရောအလုပ်ရုံကဒီကပြဿနာလူကအများကြီးလည်းလုံးလုံးပါတယ်ဘယ်လိုကတော့တယောက်က positive ဟိုထွက်သွားခဲ့ရင်အဲမှာအကုန်လုံးကူးစက်နိုင်ခြင်းရှိတယ်ပေါ့နော်ဒီကဆောင်းရယ်ဆောင်းရယ်နေတဲ့အကြောင်းဖြစ်တာတက်လိုက်တော့အပြင်မဆက်ဘဲဆိုင်ရောဝင်အပြင်ပြင်မမဆက်ဘဲနဲ့အဲ့ဒီထဲမှာပဲနေပြီးတော့လုံးလုံးနိုင်တော့ပိုးစင်ပြေးနိုင်တယ်ပေါ့နော်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာရကတည်ဆုံသူထောင်ကနန်းနဲ့ကူးစက်သူတောင်ကနန်းအထိရှိလာနေပေမဲ့လည်းစီးပွားရေးအရထိခိုက်မှုတွေကြီးမားနိုင်တာကြောင့်လုပ်ငန်းတွေပြန်ဖွင့်ဖို့လိုအပ်တဲ့ဆိုပြီးတော့လည်းတာဝန်ရှိသူတွေပြောဆိုနေကြပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။